ကယောကကိုဗစ်ကူးစက်မှုတွေထောင်ထဲချီထပ်တိုးလာနေချိန်မှာပဲယာယီပိတ်ထားတဲ့ဆက်ရုံတွေကိုအကန့်အသတ်တွေနဲ့ပြန်လည်လုပ်ကိုင်ခွင့်ပြုတဲ့အချိန်လုပ်ငန်းဝင်ပြန်ဝင်မဲ့ဆက်ရုံလုပ်သားတွေကိုကုမ္ပဏီရဲ့ကြခံမှုနဲ့ကိုဗစ်စစ်ဘေးကိုအစိုးရကိုစီးပွားရေးလုပ်ငန်းရှင်တွေကတောင်းဆိုတဲ့အကြောင်းကျွန်မစုမုံကပြောပြပေးချင်ပါတယ်။ မြန်မာနိုင်ငံမှာကူးစက်မြေကဘာကယောဂကိုဗစ်-19ကူးစက်မှုနှုန်းကပိရက်ကိုတထောင်ဝန်းကျင်လောက်ထိနေ့စဉ်ရက်ဆက်ဆိုသလိုတက်ခွဲဆန်းသက်ရှာဖွေစစ်ဆေးတွေ့ရှိနေချိန်မှာပဲလုပ်ငန်းခွင်တွေပြန်လည်လဲပတ်နိုင်မှုယာယီပိတ်ထားတဲ့ဆက်ရုံအလုပ်ရုံတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်အကန့်အသတ်တွေနဲ့ဒီသတင်းပတ်ထဲမှာပဲပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့ဆက်ရုံ ေးကြဖို့နဲ့ခွင့်ပြုချက်မရှိဘဲစစ်ဆေးနေတာတွေ့ရင်တည်ဆဲဥပဒေအရတရားစွဲခံရနိုင်တယ်ဆိုတာကိုအောက်တိုဘာလ13ရက်နေ့နေဆွဲနဲ့မြန်မာနိုင်ငံထဲကျုံလုပ်ငန်းရှင်များအသင်းကကြေညာချက်ထုတ်ပါတယ်။ဒီလိုအခြေအနေမှာတော့လုပ်ငန်းဝင်ပြန်ဝင်ကြမဲ့လုပ်သားတွေတဲ့တကယ်လို့ကိုဗစ်ဖြစ်နေတဲ့သူပါလာခဲ့ရင်ဆက်ယုံတစ်ခုလုံးကူးစက်ပြန်ပွားမှုအန္တရာယ်ကြီးမလာမှုကြိုတင်ကာကွယ်တဲ့အနေနဲ့ကုမ္ပဏီရဲ့ကုန်ကျစရိတ်နဲ့ COVID-19 ရှိမရှိအစိုးရအစီအစဉ်နဲ့စစ်ပေးဖို့တောင်းဆိုပါတယ်လို့မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ်
ကျွန်တော်တို့ကမြင်လာတာကဆက်ယုံနေပြန်နေတဲ့ခါကျတော့ချို့ရတဲ့နေရလာတယ်နေဆုံးကလာတာပေါ့နော်အဲ့ဒီမှာလာတဲ့ခါကျတော့ဝန်ထမ်းချို့ကမီးတာပေါ့တကယ်လို့ကိုယ်ဆရာလူပါလာတို့ကူးနိုင်လာပြုတ်လာဒါတွေလည်းမီးတာပါเนาะအဲ့တော့ကျွန်တော်ကတော့ဒါအစိုးရအနေနဲ့တော့ဒီတိုင်တိုင်းမှာတို့ဒီဆက်တဲ့ဟာပါเนาะအခုကာသမရောတော့ရှောက်ဆက်နေတာတွေ့တာပါเนาะတွေ့တော့ကျွန်တော်ကဆက်ရုံလာပြန်ဝင်လုပ်ဝင်တဲ့လူပေါ့ဆက်ရုံလည်းပြန်လုပ်ဝင်ပြီးပြီလုပ်ဝင်တဲ့လူလူများစခွင့်ပြန်လုပ်နိုင်မလားပါเนาะဒါစဉ်းစားကြည့်တော့
ဆက်ရုံလုပ်ရုံနဲ့ပြန်ဝင်လာတဲ့သူတွေအခုလိုမဖြစ်မနေကိုဗစ်ရှိမရှိစစ်ဆေးပေးခြင်းအဖြစ်ဆက်ရုံတွေမှာပြန့်နှံ့ကူးစက်မှုကိုအမြန်ဆုံးသိရှိကာကွယ်နိုင်တယ်လို့ပေါ်တွေ့ရှိသူနဲ့ထိတွေ့ဆက်ဆက်မှုတွေကိုသိရှိနိုင်ပြီးအများပြည်သူကြားမှာလည်းယောဂါပိုးကူးစက်မှုကိုကြိုတင်ကာကွယ်နိုင်တဲ့အနေအထားဖြစ်တာကြောင့်အစိုးရဝန်ကြီးဌာနတွေနဲ့ဆွေးနွေးမှုတိုင်းမှာဒီဇိုင်းမမတ်တောင်းဆိုပါတယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ
်။ကျွန်တော်တို့ကတော့ဒါသူကနေစိတ်ခွင့်ပြည့်တဲ့ဆိုတော့ screening လုပ်တယ်ဆိုတော့လေဒီလုပ်ငန်းသမားတွေကလုပ်ငန်းရှင်တွေကတော့ပူးပေါင်းပါမှာပေါ့။အဲကျွန်တော်တို့ကတော့ဒါကိုဝန်ထမ်းတွေကိုလုပ်ငန်းဝင်ပတ်ဝန်းကျင်ပေါ့။ပေါ်သတိရှိမရှိလဲဒီခါတည်း screening လုပ်တဲ့သဘောဖြစ်သွားမယ်။အရုပ်ကလုပ်ငန်းဝင်မှလည်းပြန်နေတာပါရှိနေတယ်တယောက်ပေါ်ကလေးတည်းလုပ်ငန်းတစ်ခုလုံးလော်တောင်ကြာမှာပေါ့နော်အဲဒီလိုစဝင်နေကျွန်တော်ကဆက်ပေးထားရတယ်ဆိုတော့ဘာလို့ဆိုကျွန်တော်တို့ဘာလို့လဲတစ်ဆင့်အဆင့်တစ်ခုတော့ကျွန်တော်လုပ်ပေးနိုင်မှာကိုစဉ်းစားမိတာပါနော်ကျွန်တော်ကဘယ်လိုလုံးစဝင်နေလူတွေဆိုတော့ဆက်လိုက်ရင်တော့ဟိုပုံများကျွန်တော်အနေနဲ့ဒါဟိုမိနိုင်မှာပေါ့နော်ဒီနေ့ဝဲမှာတော့ကျွန်တော်တင်ပြနိုင်လို့ရှိတာပေါ့နော
်ကမ္ဘာတစ်ဝန်းမှာ COVID-19 ကြောင့်စီးပွားရေးဈေးကွက်တွေထိခိုက်လုပ်ငန်းဝင်တွေပိတ်သိမ်းနေကြရချိန်မှာရေရှည်ကုန်ထုတ်လုပ်ငန်းတွေဆက်ရုပ်အလုပ်ရုံတွေရန်နာထားရရင်အခြေခံလုပ်သားတွေနဲ့စီးပွားရေးလုပ်ငန်းတွေကထိခိုက်မှုရှိပါတယ်။ဒီလိုထိခိုက်မှုတွေကိုအစိုးရအနေနဲ့ကြားကန်ပေးနိုင်မှုဆိုတာစိန်ခေါ်မှုတွေရှိနေတဲ့မြန်မာပြည်လိုအနေအထားမှာနောက်ထပ်ပိုးတွေးလို့ထပ်ပြီးလုပ်ငန်းခွင်တွေရပ်မပစ်ဖို့ရေရှည်နည်းလမ်းတွေကိုစဉ်းစားတဲ့အနေနဲ့အခုလိုကိုဗစ်ဆစ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ
်။ဒီဆက်ရုပ်တွေလုပ်ငန်းတွေကိုအလုံးပိတ်ထားတဲ့ဟာမျိုးကရေရှည်ရတော့မဖြစ်နိုင်ဘူးပေါ့နော်။ကျွန်တော်တို့ဒီမှာဆိုလည်းဒါလုပ်ငန်းတွေပိတ်ထားတာလာနေရကွန်းလာပြီနော်အဲ့တော့ကျွန်တော်တို့တိုင်းမီကကျတော့ကျန်တဲ့တိုင်းမီနဲ့ကွာတာကျွန်တော်တို့ကထောက်ပံ့မှုနေတာပေါ့ကျန်တဲ့တိုင်းမီကလုံးပေးတဲ့ခါကျရင်စိုးဝါနေပြေဝါထောက်ပံ့နေတယ်ဟိုကံပုံးမှုကပုံများတာပေါ့ကျွန်တော်တို့ကတော့ဟိုတပ်ပုံးမှုကတော့ဒီပြောရတော့ကျန်တဲ့တိုင်းမီနဲ့ဆိုင်နေနေတဲ့ခါကျတော့ကိုယ့်အုပ်ကိုရက်တိရတာများတာပေါ့နော်အဲ့တော့လုပ်ငန်းဟိုအပိတ်သွားရင်တော့ရေရှည်ရတော့မလွယ်နိုင်ဘူးပေါ့နော်မလွယ်နိုင်တဲ့အကြောင်းကိုကျွန်တော်တို့ကတော့လက်ရှိစက်မရေးနဲ့အားသောမိသနာတတ်မှတ်ထားတဲ့အခြေအနေတွေနဲ့လိုင်းနာပြီးတော့ဆေးရုံတွေပြန်လည်လေပတ်ဖို့တော့အစီအစဉ်နေကြတော့
အခုလက်ရှိမှာတော့ဆက်ရုံအလုပ်ရုံတွေနဲ့ကုန်ထုတ်လုပ်ငန်းဝင်တချို့ပြန်လည်လေပတ်စာပြုတ်နေပြီးလုပ်ငန်းဝင်တွေမှာကူးစက်မြန် COVID-19 ရောဂါကာကွယ်နိုင်ရေးပြင်ဆင်ထားရှိမှုတွေနဲ့ပတ်သက်လို့အားနည်းချက်တွေရှိသလိုကျန်းမာရေးဝန်ကြီးဌာနရဲ့ချမှတ်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုအပြည့်အဝမလိုက်နာတဲ့ဆက်ရုံတွေရှိနေတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူတွေနဲ့အလုပ်သမားတွေဘက်ကလည်းစိုးရိမ်မှုတွေမြင့်တက်နေခြင်းဖြစ်ပါရဲ့ရှင်ကျွန်မစုမုံပါ